ဟုတ်ကဲ့ဒီကိုဗစ်အခြေအနေဆိုးလာနိုင်ပုံကိုဒေါက်တာမြင်းက
ကိုဗစ်ကတော့ကျွန်တော်တို့နိုင်ငံတွေနဲ့အရင်ကျွန်တော်တို့အာဏာမသိငင်ရဆိုရင်တော့တော်တော်အားရတဲ့အနေထားမှာပေါ့နော်အာဏာသိမ်းပြီးတဲ့နောက်ဆက်တွဲတွေကတော့ဒီအောင်မြင်မှုရထားတဲ့ဟာတွေကပြန်လည်ပြီးတော့ပျက်စီးသွားနိုင်စရာအကြောင်းတော့ရှိတယ
်ဟုတ်ကဲ့အဲ့ဒီတော့ဆရာကြီးဒီကိုဗစ်ကာကွယ်ရေးလုပ်ငန်းတွေကိုဘယ်လိုစထိခိုက်မှာလဲဆိုရင်လဲဆရာကြီး
ကျွန်တော်တို့ဒီကိုဗစ်ရှိပေါ့နော်ကာကွယ်ဆေးတွေကပထမအချိန်ကကျွန်တော်လှူဒန်းနဲ့ဆေးဝါးတွေရောက်လာတယ်ကျမ်းမာရေးဝန်ထမ်းတွေကိုကျွန်တော်ထိုးပေးခဲ့ရတယ်အခုကျွန်တော်သတင်းကြားတာကဒီအိန္ဒိယက overseas ဆေးတွေကဒီနေ့ရောက်မယ်လို့ကျွန်တော်သတင်းကြားတယ်ကျွန်တော်တို့အဲ့ဒီဝန်ထမ်းတွေအများကြီးပေါ့နော် covid ကကွန်မန်ဒါကြီးပေါ့နော်ရန်ကုန်တိုင်းရဲ့အပါအဝင်သူတို့ကကျွန်တော်တို့ server disobedience movement CDM နဲ့မှာအပြင်းထန်ပါဝင်နေကြတယ်သူတို့ကလည်းသူတို့ကိုထောက်ခံလေးစားနေကြတယ်သူတို့ကလည်းဒီကစစ်အာဏာရှင်နဲ့မပတ်သက်အောင်သူတို့နေနေကြတာပေါ့နော်အဲ့ဒီတော့အရင်အရာရှိတွေကပဲသွားပြီးတော့လက်ခံယူရင်တော့အကောင်းလိမ့်မယ်လို့ကျွန်တော်ယူဆတယ်ကျွန်တော်စိတ်ပူတာကဒီဆေးတွေကိုစစ်တပ်ကသိမ်းပြီးတော့သူတို့အလွဲသုံးပလိုက်မှာကျွန်တော်စိတ်ပူတယ်
ဟုတ်ကဲ့ဆရာကြီးအခုလိုဒီကာကွယ်ဆေးတွေတကယ်တော့လက်တွေ့ထိုးပေးဖို့အခက်အခဲစိန်ခေါ်မှုတွေဘာတွေရှိနိုင်လဲဆရာ
လက်ရှိထိုးပေးမဲ့ဝန်ထမ်းလေ့ကျင့်ဗီဇာဝန်ထမ်းတွေအကုန်လုံးနှိပါးကကျွန်တော်တို့ CDM လုပ်နေရကြတော့ဒီလူတွေကိုတုံ့ပြန်တော့သိမ်းမလွယ်ဘူးတုံ့မယ်ဆိုလို့ရင်အခုစစ်တပ်ကထိုးပေးမယ်ဆိုရင်လည်းယုံကြည်မှာမဟုတ်ဘူးတော်တော်များများကသူတို့တမျှကိုလူလူကတော်လှန်နေပြီလေဘယ်မိတ်မဲထိုးထိုး
ဟုတ်ကဲ့ဒီနေရာမှာနောက်ကောက်ဝဲစီထိုးဖို့မရှိမဖြစ်လို့တဲ့ဒီစည်ရင်ပြည့်စုံထားတဲ့သူတွေရော
အခုဆိုရင်ကျွန်တော်တို့ကဌာနဆိုင်ရာတွေကိုအတင်းအကျပ်အလုပ်ပြန်ဝင်ခိုင်းတယ်ဒီလူတွေကလည်းမလာဘူးဆိုတဲ့အတွက်ကြောင့်ဒီစင်းတွေသူတို့ပဲသိတယ်သူတို့ပဲရှိတယ်အဲ့တော့အတင်းအကျပ်ဝင်စီးပြီးတော့ဗောနော် NLD ရုံးကိုစီးစလို့မျိုးနဲ့သူတို့လိုက်ရှာဖွေရင်တော့လည်းမပြောတတ်ဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့ဒီတစ်ခါကတော့ဒီအသက်65နှစ်နဲ့အထက်ဗောနော်ဒီအဖြစ်များတဲ့ဒေသရန်ကုန်မှာဆိုလို့ရှိရင်တော့ဒီမြို့နယ်၅မြို့နယ်တကုံတို့ဗပဲတန်းတို့ဘုဒ္ဓထောင်တို့ဒီမင်္ဂလာဒုံတို့မှော်ပြီးတော့မှအရင်ပြင်ထားတာရှိပါတယ်ဒါပေမဲ့လက်တွေ့မှာကတော့ဆရာခုနပြောသလိုပေါ့နော်အခက်ခဲတွေကတော့ရှိနေမဲ့သဘော
ဟုတ်ကဲ့
လို့ပြောလို့ရတာပေါ့ဆရာနော
်မဖြစ်နိုင်ပါဘူးမဖြစ်နိုင်ပါဘူ
းဟုတ်ကဲ့ဆရာ
မဖြစ်နိုင်ဘူးနောက်တစ်ခုကလူတွေကအခုတော်တော်များများကကိုဗစ်ကိုမိပြီးတော့တော်လိုင်းရေးပဲလုပ်နေကြတဲ့အနေအထားရှိတော့ကိုဗစ်ကအဆိုးမရဘူးလေအဲ့ဒီတော့ဒီကောင်းဆောင်အောက်မှာအခုလက်ရှိအာဏာရှင်အောက်မှာပို့ပြီးတော့ကျွန်တော်ကနော်ပထမတင်ရင်ရောက်မယ်အနေထားမှာပြန်လဲပြီးတော့ပေါက်ကွေးပြီးတော့ကုဆက်လာမာတွေလဲစိုးရင်စရာရှိတယ်ဆရာဝန်ကြီးတွေနဲ့စိုးရင်နေတယ်လို့ကျွန်တော်မှန်းဆမိတယ်ကိုဗစ်ထိန်းချုပ်မှုကိုဆက်ဒီဇိုင်းမှန်မှန်လုပ်လာတဲ့ဆရာကြီးတွေကဒါတော့အဖြစ်ခံရမှာမဟုတ်ဘူ
းဟုတ်ကဲ့ဆရာတော်လက်ရှိမှာဒီကုသမှုအနေထားအတွေ့အရင်ပေါ့နော်ဒီစစ်ဆေးမှုအနေထားကိုဘယ်လိုဖြစ်နေလဲဆရာပိုးရှိမရှိ
စစ်ဆေးတာလည်းအများကြီးရော့သွားပြီမဆက်နိုင်တော့ဘူးကျွန်တော်သိသလောက်ကစစ်ဆေးတဲ့မျိုးသားတက်ခွဲကြမှာရေးဌာနကလည်းကျွန်တော်ဒီ CDM မှာပါနေတယ်နောက်ကကျွန်တော်တို့စေသူစေနာတွေကလည်းပါနေတာတွေ့ရတယ်။အဲ့တို့ကြောင့်ကျွန်တော်တို့စစ်ဆေးတာတွေမလုပ်နိုင်ဘူး။လူတွေပို့ပြီးတော့နင်းနီးကပ်ကပ်တွေနဲ့အော်ဟစ်နေကြတော့ကူးဆက်မှုတွေဖြစ်လာရင်တော့စစ်အာဏာသိမ်းမှုရဲ့နောက်ဆက်တွဲရလတ်လို့ပဲကျွန်တော်ကတော့ယူဆရမယ
်။ဟုတ်ကဲ့ဆရာ။အဲ့တော့နောက်ပိုင်းဒီကုသမှုအနေထားရောဆရာအခုအဖြစ်များလာလို့ရှိရင်လေဒီဆိုရဆေးုံတွေတော်တော်များများ
တော်တော်များများတော့ဂရင်တွေကိုလူနာတွေကိုအခုတော်တော်များများဆင်းကုန်ပြီ။ကျွန်တော်မနေ့ကဆရာဇော်ဝေဆိုးပြောတဲ့လောက်ကြားလိုက်တာတော့လူ20လောက်ပဲရှိတော်တယ်လို့လည်းကြားတယ်အခုကျွန်တော်ကြားသိတဲ့လောက်ပေါ့နော်ပြစ်ခတ်မှုတွေဖြစ်လာရင်တော့ဆရာတွေကိုအရေးပေါ်ခေါ်ပြီးတော့ကျွန်တော်ခွဲစိတ်ခန်းနေတုံးပြီးတော့ကျွန်တော်တို့ဒီအရသာဆရာောင်းတွေလောက်ကိုရှိတယ်တချို့တော့ပရာဟီတာစင်တာတွေ fever clinic တွေကယနေ့ကာလမှာ fever clinic ကိုပိတ်ပြီးတော့ trauma clinic ပေါ့ပြစ်ခတ်ခြုံခွင်းလာရင်တို့မှအရန်အသင့်အခုနေပြီးတော့မှဆိုလို့ရှိရင်ဥကောင်းကိုထိမှန်သွားတဲ့လူနာတယောက်ရှိနေပြီဒီလူနာတွေကိုဂရင်တထောင်ဆေးရုံကြီးရဘာပဲပြောတို့ CDM လောက်ထားပေမဲ့လည်းတို့အရေးပေါ်ဆရာောင်းတွေရောက်လာပြီးတော့ဒီကလေးကိုကယ်တင်ထားတယ်critical condition မှာပေါ့เนาะအဲ့တော့ကြံတဲ့ဆရာတွေကလည်း CDM လုပ်နေပြီမဲ့လည်းတကယ်လို့များရန်ကုန်မြို့ရောတခြားမြို့တွေတော့မှပြစ်ခတ်နေနေတာတွေအကျန်းဖက်နေနေဝင်ပြုတ်လာရင်ကျွန်တော်တို့ဘက်ကအရန်အသင့်ဖြစ်အောင်အခုကျွန်တော်တို့မန္တလေးမှာဆိုလို့ရှိရင်အထွေရောက်ကုဆရာောင်းတွေက freelance general practitioner society ဆိုပြီးတော့စည်းကမ်းကြီးနေရာ၄နေရာတော့တချို့တော့အသေးစားခွဲသိက်ကလေးတွေအစဒီကြားထဲမှာကျွန်တော်လူလူကြားထဲမှာဆရာောင်းတွေက medic team တွေလိုက်ပြီးတော့ ambulance တွေကျွန်တော်လိုက်နေတယ်အဲ့လိုဖြစ်လာရင်ကျွန်တော်တို့ကအရေးပေါ်ပြုစုမဲ့ဟာတွေဆရာောင်းတွေကမြို့နယ်တိုင်းမှာရှိနေတယ်သူတို့လည်းသူတို့စီကန်းလေးနဲ့လှုပ်ထားတယ်အရေးကြီးလို့ရှိရင်ပုဂ္ဂလိကဆေးရုံခေါ်သွားပြီးတော့ကျွန်တော်ကခွဲစိတ်ဆရာောင်းတွေကိုသူတို့နီးနဲ့သူတို့ဆက်သွယ်ပြီးတော့အရေးပေါ်ဒီလူရအကုန်လုံးပရဟိတာနဲ့လှုပ်ပေးကြမယ်ကျွန်တော်တို့အချင်းချင်းတရားဝင်အထက်ကမှညွှန်ကြတာမဟုတ်ဘဲနဲ့မြို့နယ်အလိုက် GB ဆရာောင်းတွေကဥဆောင်ပြီးတော့လုပ်နေတာရှိပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ